စေးတဲမှာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ထဲမှာတော့မနေ့ကတရက်ထဲမှာပဲရသေးတောင်မြို့နယ်မြေပုံမြို့နယ်နဲ့ဘူးသီးတောင်မြို့နယ်သုံးခုမှာမြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ AA တာဝန်ရှိတဲ့သူတွေနဲ့ဒေသခံတွေကပြောပါရယ်တပ်မတော်ဘက်ကတော့မနေ့ကဘူးသီးတောင်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်တွေသိမ်းဆည်းရရှိခဲ့တယ်လို့ပြောပါရယ်ဒီအပိုင်းတွင်တိုက်ပွဲမှာတော့နှစ်ဖက်ထိခိုက်မှုတွေရှိခဲ့ပါတယ်အသေးစိတ်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်မနေ့ကတရက်ထဲမှာပဲရတိတောင်မြေပုံနဲ့ဘူးတီတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရတယ်
။ဒီမနေ့ကဩဂတ်လ6ရက်နေ့မှာရတိတောင်မြို့နယ်ထဲမှာတော့မင်းတောင်ရွာနဲ့ဒီပိန်းတိုးရွာကြားမှာတစ်ကြိမ်နောက်ပြီးတော့ဒီအမြဲတောင်ရွာနဲ့ငစံဘိုးရွာကြားမှာတစ်ကြိမ်ပေါ့နော်နောက်ပြီးတော့ဒီဆင်းရှင်းနေမှာပဲဒီမြေပုံမြို့နယ်ဖောက်ခုံလွာရဲ့အနောက်ဖက်ပေါ့နော်ခမ996ပေါ့နော်တန်လေးချေတဲ့နယ်ဒီကျွန်တော်တို့ရခိုင်တပ်တို့လှုပ်ရှားစစ်ကြောင်းတို့တိုက်ပွဲဖြစ်ခဲ့တာရှိ
ဒီအခါကျဆင်းရှင်းနေမှာလေဒူးဒီတော်မြို့နယ်ခေါင်းဖိတ်ကလောက်လွာရဲ့အရှိတ်ဖက်ဒီဇမစစ်ကြောင်းကြီးကိုကျွန်တော်တို့ရခိုင်တပ်တို့ကွန်မန်ဒိုတွေလည်းမြည်တော့ရှင်းနေတိုက်ခဲ့တာရှိတယ်ဆင်းရှင်းနေတဲ့ရဲထိုးမှာမြို့နယ်တန်းခုမှာဖြစ်တဲ့တိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလေဒီရန်သူကောင်တွေကြီးတဲ့စင်္ဃာဥဆောင်ကြားဆင်းပြီးတော့ဒါရတဲ့သူတွေအများကြီးရှိတယ
်မနေ့ကရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေများပြားတယ်လို့ AA ဘက်ကပြောနေတယ်လို့တီးခြားသိမပြုတ်နိုင်သေးပါဘူး။မနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့ရတိတ်တောင်မြို့နယ်မင်းတောင်ရွာနဲ့ကျင်းတော်ရွာဟာလုံခြုံရေးစိုးရိမ်နေရတဲ့ဒေသဖြစ်လို့ရွာသားများပြားဟာစစ်ဘေးသိမ်းရှောင်နေကြရပြီးရွာထဲမှာတော့တက်ကြီးရွယ်ဦးတီတာကြံရှိနေတယ်လို့ကျင်းတော်ရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါရတယ်။
အဲ့ဒီကရော်တယ်မှာအကုန်လုံးကစစ်တောင်မြို့ပေါ်မှာပဲနေရမြရတယ်။ရော်မှာကပြင်ဆောင်တက်ကြီးရိုးတွေ၊တန်းငါးစီရော်ကရွေလောက်အဲ့လောက်ပဲကျန်နေတယ်ရော်မှာကလည်း။လွန်ကျွေးကအဲ့ဒီကမှာဟိုမှာကောက်တော့ဒီမြို့ပေါ်မှာပဲနေရမြရတ
ယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါရတယ
်။မင်းကတော့ဒီလိုခုံညိုလိုက်တဲ့မှာတော့ခုံညိုလိုက်တဲ့မှာနေတဲ့ပိုင်းတော့မှာဒီလိုဖြစ်ဖြစ်လို့တခုဖြစ်ခဲ့တယ်။ရန်သူကဒီကလက်လက်တက်ရလိုက်တာပဲရှိတယ်။အဲ့ဒါက
ဘူးတီတောင်မြို့နယ်ဖုံညိုလေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာရှိပြီးတခြားနေရာမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့တပ်မတော်ဘက်ကပြောပါရယ်။မနေ့ကမြေပုံမြို့နယ်ရှောက်ချုံရွာဘက်မှာမြန်မာစစ်တပ်နဲ့ AA ဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ကန်ဆောက်ကြီးဒေသခံတို့ကပြောပါရယ
်။မနေ့ကကန်ဆောက်ကြီးဘက်မှာတပွဲတော့ကြာနေတယ်။မြေပုံမြို့နယ်ရှောက်ချုံတောက်မှာကန်ဆောက်ကြီးမြို့ရဲ့ဝန်ကြီးပေါ့ရှောက်ချုံတောက်ပြည်ကတည်းကတော့ပြောတယ်ကန်ဆောက်ရွာရှိတယ်တိုက်ပွဲပြင်းနေတယ်
အောက်ဂုလ15ရက်နေ့တုန်းကကြောက်တော်မြို့နယ်ဂျင်းကားစိရွာနောက်တောင်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့နှစ်ဖက်တိုက်ခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်
။အောက်ဂုလ15ရက်နေ့မှာကြောက်တော်မြို့နယ်ဒီဂျင်းကားစိရွာကမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။အဲ့ဒီတိုက်ပွဲမှာတော့ဒီဓမ္မစစ်တပ်ဘက်ကနေပြီးတော့လေးဦးကြာဆုံးတာရှိတယ်။နောက်ဒီကျွန်တော်တို့ရခိုင်တပ်တွေဘက်ကလည်းတိုက်ပွဲတွေတုံးပြီးတော့တိုင်းပြည်နဲ့ဒီမျိုးတွေဆက်တိုက်ခဲ့ရတာရှိတယ်။
ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲတွေကလည်းကြေပြန့်စွာဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲကြောင့်စစ်တွေမျိုးပါဝင်မြောက်ပိုင်းမြို့နယ်တွေမှာစစ်ဘေးသင့်ပြည်သူစုစုပေါင်း 600,000 ကျော်ရှိနေပြီလို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC ကဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။